မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်ကြာရှိလာချိန်မှာပဲဒေသတချို့မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတဲ့အတွက်ဒါကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာတွေကနေစနေနေ့တုန်းကရန်ပုံငွေရှာတဲ့ဈေးရောင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်ဗျာ။အမေရိကန်နိုင်ငံအရှိဘက်ခြမ်းနယူးယောက်မြို့ Queens အရက်ဒေသကစိန့်ဂျိမ်းစ်ခရစ်ယာန်ဘုရားကျောင်းမှာမဟာနဲ့ NYCBC အဖွဲ့တို့ပူးပေါင်းပြီးမြန်မာနိုင်ငံအတွက်ရန်ပုံငွေရှာတဲ့ဈေးရောင်းပွဲတစ်ခုကိုစက်တင်ဘာလ4ရက်စနေနေ့ကကျင်းပခဲ့ကြောင်းပွဲတာဝန်ခံတူဦးဖြစ်တဲ့ဦးနေတင်မြစ်ကပြောပါတယ
်။ကျွန်တော်နယူးယောက်စီးတီးမှာရှိတဲ့မဟာအဖွဲ့နဲ့ NYCBC ပေါ့။အဲ့အဖွဲ့နှစ်ဖက်ပေါင်းပြီးတော့ကျွန်တော်ရန်ပုံငွေဈေးရောင်းပွဲလေးလုပ်ဖြစ်ပါတယ်။ဗမာစောက်တော့မျိုးစုံအပါအဝင်ပေါ့။နောက်တစ်ခုကတီရှပ်တွေပါရင်ရင်တို့တွေစသဖြင့်အုပ်တုပ်တွေရောအားလုံးပေါ့အမျိုးသား50လောက်ကျွန်တော်တို့ဟိုရောင်းချပါတယ်။လာတဲ့ဒီပိတ်သက်တွေကလည်းဒီနယူးယောက်စီးတီးကမကဘူးခြားစတိတ်တွေကလည်းလာရောက်ပြီးအားပေးကြပါတယ်။ကျွန်တော်တို့ရရှိတဲ့ပတ်စံတွေကိုเนาะမြန်မာနိုင်ငံမှာရှိတဲ့ဒုက္ခရောက်နေတဲ့သူတွေစစ်ဘေးရှောင်ဒုက္ခတွေကျွန်တော်တို့ပေါ့အခုလက်ရှိရှိတဲ့ UNG နဲ့ PDF ကိုကျွန်တော်ပံ့ပိုးပေးဖို့အတွက်ကျွန်တော်အဖွဲ့နှစ်ဖွဲ့ပေါင်းပြီးလုပ်ချင်းဖြစ်ပါတယ်။ဟို Spring Revolution Theory မျိုးစစ်ဖွဲ့ကလည်းဒီဈေးရောင်းပွဲမှာလာရောက်တိခတ်ပြီးွားကြပါတယ
်။နယူးယောက်မြို့ကပထမတစ်ခေါက်ရောင်းရတဲ့ရန်ပုံငွေ American Dollar 5,000 ဝန်းကျင်ကိုပေးပို့လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်။အလားတူအမေရိကန်အနောက်ဘက်ကျမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားနဲ့ဆက်ခရမန်တိုဒေသတဝိုက်မြန်မာပြည်ပွားတိုင်းသာခရစ်ယာန်တွေနဲ့စုဖွဲ့ထားတဲ့မြန်မာခရစ်ယာန်သဟာယအဖွဲ့ကဦးစီးပြီးစနေနေ့မွန်းလွဲပိုင်းကရန်ပုံငွေရှာတဲ့ဈေးရောင်းပွဲလုပ်ခဲ့ကြောင်းအိုကလန်မြန်မာသာသနာနှစ်ချင်းဆရာတော်ဦးလုံးဝါကပြောပါတယ်
ကျွန်တော်တို့မြန်မာပြည်ရဲ့ကိုဗစ်ရောဂါရဲ့အခြေအနေမှာဒုက္ခရောက်နေတဲ့သူတွေနိုင်ငံရေးစီးပွားရေးမျိုးမျိုးထုတ်တဲ့နေရာဖွဲ့စည်းပေါ့နော်လေစစ်ဆောင်စမ်းနေမှာတွားနေတဲ့လုံဆောင်နေတဲ့မိသားစုတွေဒါမှမဟုတ်အဖွဲ့အစည်းတွေကျွန်တော်တို့ကသတင်းကူညီတာဖြစ်တယ်သူတို့ကသတင်းလုတ်ပေးတယ်ရန်ကုန်မန္တလေးနာပတ်တိအဲ့လိုမျိုးကြီးတွေမှာသမကကျင်းပြီးနေတိရောက်တယ်ပေါ့နော်နောက် current IDP တွေပါဝင်ကူညီနေတာပေါ့ငွေရေးဆရာချင်းကျွန်တော်အားလုံးစုတီမကျွန်တော်တို့ဆေးရောင်းပွဲလေးပေါ့နော်ချူရောင်းချတာတော့ကျွန်တော်ကမှဒီအစားအစာတွေသတင်းပေးရင်ချင်းစားတဲ့ချင်းတို့ရဲ့စားတော့လည်းပါပါတယ်။ဆိုတော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အကူအညီလိုတဲ့နေရာဘူးပေါ့နော်ကျွန်တော်တို့ပေးဖို့ဖြစ်ဖြစ်တယ
်။စနေနေ့ဈေးရောင်းပွဲကနေအနည်းဆုံးရန်ပုံငွေဒေါ်လာ2000ခွဲကျော်ရမယ်လို့ခန့်မှန်းထားပြီးအရင်လတွေကပြုလုပ်ခဲ့တဲ့ဈေးရောင်းပွဲကနေမြန်မာပြည်တွင်းကိုဒေါ်လာ4000ခွဲကျော်လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။